ကျမဆူမမရှင်ကယောဂါကိုဗစ် -19 ရခိုင်မှာပြည်တွင်းကူးစက်မှုဖြစ်ပွားနေချိန်အချိန်နဲ့တပြေးညီသတင်းချက်လက်တွေနားဆွင့်နိုင်မှုရေဒီယိုအသံဖမ်းဆက်တွေဒုက္ခသည်စခန်းနေစီရခိုင်ကူညီရေးအဖွဲ့တွေကအရောက်ပေးပို့နေကြတဲ့အကြောင်းပြောပြပေးကြပါတယ်။ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းကူးစက်မှုတွေကရခိုင်ပြည်နယ်စစ်တွေမြို့နယ်မြောက်ဦးမြို့နယ်နဲ့တခြားမြို့နယ်တွေမှာကူးစက်သူတွေရာခိုင်နှုန်းရှိလာချိန်မှာပဲအထူးသဖြင့်စစ်ဘေးနဲ့ရင်ဆိုင်ပြီးအိုးအိမ်ဆွန့်ခွာပြေးနေကြရတဲ့တသိန်းကျော်တဲ့ရခိုင်ဒုက္ခသည်တွေဒေသအာဏာပိုင်တွေရဲ့အမိန့်ကြေညာချက်တွေစစ်မှားရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေအချိန်နဲ့တပြေးညီသိရှိနိုင်ရေးကအရေးကြီးလာနေတာပါ။ဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်လူမှုအဖွဲ့နဲ့အလှူရှင်တွေဘက်ကနေဒုက္ခသည်စခန်းတွေစီကိုရေဒီယိုအသံဖမ်းဆက်တွေအရောက်ပေးပို့နိုင်အောင်စီစဉ်နေကြပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနယ်များ CUIC ရဲ့အတွင်းမှုကိုစောစောထုံးကပြောပြပါတယ်
။တရင်အချင်းနဲ့များရှိနေတဲ့ကြောင့်မို့လို့ပြည်သူလူထုမှာမမဲတဲ့တင်းတွေမပြည့်စုံတဲ့တင်းတွေအများကြီးဖြစ်နေတာပေါ့။အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီတင်းအချင်းတွေကိုသိရှိနေဖို့အတွက်အရေးကြီးတာပေါ့လေ။ဟိုကျွန်တော်တို့ကဘာဖြစ်ဒီရှိနေတဲ့အချင်းတွေမျိုးနဲ့တင်းအချင်းတွေရရှိတော့စူးစမ်းကြမယ်။ဆိုပြီးတော့မှဒီရေဒီယိုလိုက်တွေ information အစီအစဉ်ကိုလုပ်တာဖြစ်ပါတယ်။ဒီပြည်တွင်းကထုံးလွှင်းတဲ့ဟာတွေရောပြည်ပကထုံးလွှင်းတဲ့ဟာတွေရောဒီကိုလာသာတင်းနဲ့ဆက်လို့ရှိရင်ဒီရေဒီယိုရရှိတဲ့တင်းတွေကိုဟိုဒီ mainstream media တွေကတော့လကောက်ပေါ့နော်။ဒီ broadcast media တွေကတော့လကောက်တင်းအချင်းတွေရရှိပြီးတော့မှသူတို့အနေနဲ့စဉ်းစားနိုင်အောင်ပေါ့လေနော်။အဲဒီအထူးသဖြင့်အမားတို့ BOA တို့ BBC တို့ RFA တို့ပေါ့လေဒါတွေကကျွန်တော်တို့စီမှာနားထောင်တာများပါလေဗျာအများတွေခါကြတော့လေကျွန်တော်တို့ပါတခုလိုကဲလုပ်ချင်နေဆိုတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒုတိယလိုင်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုရှင်းရှင်းများများထုတ်လင်းပေးစီရှင်ပါတယ
်ဒုက္ခသည်စခန်းတွေနဲ့ဒေသခံပြည်သူတွေစီကိုဒီလိုရေဒီယိုတန်လင်းချက်တွေအပြင်တယ်လီဖုန်းတွေနဲ့ပါဆက်သွယ်ပြီးသတင်းချက်လက်တွေပေးဖို့နိုင်အောင်ရခိုင်လူငယ်တွေနဲ့ရခိုင်လူမှုဖွဲ့တွေကဗတ်ပေါင်းစုံကနေစူးစမ်းပေးနေကြပါတယ်လို့ကိုစောစောထုံးကပြောပါတယ
်ဒီဖက်မှာလည်းကျွန်တော်တို့ကဒီ IDP camp တွေကိုပုံနဲ့ဆက်သွယ်ပြီးတော့မှဒီအချိန်လေးပြသနေတာရှိပါတယ်တစ်ဖက်ကလည်းဖုန်းတွေနဲ့လည်းပြီးတော့မှလည်းမိတယ်လို့ပြောတစ်ဖက်ကလည်းရေဒီယိုကနေနားထောင်အဲတစ်ဖက်မှာလည်းပဲဒီအင်တာနက်ဖို့ရရှိဖို့ကိစ္စကိုဆက်ပြီးတော့စူးစမ်းပေါ့ဘဲဆောင်တောင်းဆောင်ကပေါ့နော်ဒီတရင်ရှင်းတဲ့ရရှိတဲ့ပြည်သူတွေကိုရရှိနိုင်အောင်ဆိုပြီးတော့မှစူးစမ်းဖို့ရှိပါတယ်အဲလောလောဆယ်အထိကျွန်တော်အစီအစဉ်မှာကတော့ဒီရေဒီယိုအလုံးတစ်ထောင်ပေါ့နော်ဒီမြှောက်သခင်100လောက်မှာတော့သခင်တစ်ခုကိုအနည်းဆုံး3လုံးကြားလောက်ရရှိနိုင်အောင်ဆိုပြီးတော့မှကျွန်တော်ကဒီအစီအစဉ်ကိုစီစဉ်တာဖြစ်ပါတယ်လောလောဆယ်အရှင်အထိကကျွန်တော်တို့မှာအာရိစီဖွေးရဲ့မတိထေဝင်ငွေနဲ့အလုံး100ပေါ့နော်အဲနောက်ထပ်အလူရှင်တွေကအလုံး300ရရှိထားပါလေကွာအဲအဲ့ဒါကိုကျွန်မနေ့ဖက်တပက်ခါလောက်ဆိုရင်ပေါ့နော်ဒီ PC တွေဝေပြီးတော့မှစီတွေကိုပို့မှဖြစ်ပါတယ်ဒီစီတွေကနေပြီးတော့မှတစ်ဆင့်ပေါ့နော်တခြားမျိုးနေတိတိမှရှိနေတဲ့ IDP camp တွေကိုဖြန့်ဝေတော့ဖို့ရှိပါတယ်ဒီ video အလုံး90ကတော့ပုံနှကြောနဲ့ကြောက်တော့မျိုးတွေကသခဲ9ခုကိုရရှိတော့ဖြစ်ပါလေကွာ
အခုလိုရခိုင်ပြည်နယ်မှာလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိတဲ့ကမ္ဘာကယောဂါဆက်ရောက်နေချင်းအစိုးရအဘော်မဟုတ်တဲ့မှန်ကန်တဲ့သတင်းချက်လက်တွေစနစ်ကျတဲ့ကူးစက်မှုကာကွယ်ရေးပညာပေးမှုတွေကိုပြည်သူအများသိရှိနိုင်အောင်အင်တာနက်လိုင်းတွေကိုအဓိကထားဖွင့်လှစ်ပေးပါလို့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာရေးရာမှုကိုရဲဝေဖြူအောင်ကတောင်းဆိုပါတယ
်။နံပါတ်1ကတော့ကျွန်တော်တို့တွေကဒီအင်တာနက်ကိုဖွင့်ပေးဖို့လိုအပ်ပါတယ်။အင်တာနက်ကိုဖွင့်ပေးခြင်းအဖြစ်ပြည်သူတွေကကျန်းမာရေးနဲ့ပတ်သက်တဲ့သတင်းတွေကိုလည်းလက်ကူရှာလို့ရတယ်။ဒီ5ဘာလို့ဘာလို့ကနေပြီးတော့မှကျန်းမာရေးဝန်ကြီးဌာနတို့အစိုးရတွေကနေပြီးတော့သတင်းစနစ်တွေပို့ပေးနေရှိတယ်။ရခိုင်ပြည်သူပြည်ထောင်ခါမှာပလက်ဝါမှာရှိတဲ့ပြည်သူတွေရဲ့ဒီအင်တာနက်လိုမျိုး public သတင်းမီဒီယာတွေရှိတဲ့ channel တစ်ခုကတခုတည်းတော့လည်းကြောင်ဖြစ်ပါတယ်။အင်တာနက်ကလည်းလို့ရှိရင်အခြားရွေးရဖြစ်ဖို့ခင်းတဲ့ public သတင်းတွေကိုကျွန်တော်ကရှာပြီးတော့ဖတ်လို့ရတယ်။အဲဒီခါမှာဒါလည်းအပြည့်အစုံတွေနေနဲ့မှတ်မှတ်ကြတဲ့အမြင်ကလာစဉ်းစားဆုံးဖြတ်လို့ရမယ်လို့ထင်ပါတယ်
။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူအများပြားကူးစက်ခံရတဲ့အခြေအနေဖြစ်လာနေတဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်ထားသလိုရခိုင်ပြည်နယ်ထဲကိုဒီသတင်းပတ်ထဲခီးသွွားလာရှိခဲ့တဲ့သူတွေစီမှာယောဂါပိုးရှိမရှိစစ်ဆေးတာလိုမျိုးပြည်သူများကြားထပ်ပြီးတော့ယောဂါပိုးကူးစက်မှုမပြတ်ပွားရအောင်လို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံနေနဲ့ဆောင်ရွက်နေပါတယ်ရှင်။ကျမဆုမမ